မြန်မာနိုင်ငံမှာဒီကနေ့ရင်ဆိုင်နေရတဲ့အထွေထွေအကျပ်တဲတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့ကိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးပြင်ဆင်ဖို့ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်ဒီကနေ့ရန်ကုန်တင်ငန်းကျွန်းမြို့နယ်ကြိုက်ကဆန်ဓမ္မပီယာကျောင်းမှာကျင်းပတဲ့ရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားကြောင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကုဇော်ထက်ကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံအခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့ခွင့်ရေးတွေဆုံးရှုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကျပ်တဲမှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းရှင်းဝါရောင်တော်လိုင်းရဲ့ဆက်တက်နှစ်ပြည့်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာတာကအခုလိုမိန့်ကြားပါဗျာ။
နိုင်ငံကဒီမိုကရေစီရပြီလို့လွတ်မြောက်သွားတာလူလူလွတ်မြောက်ရေးနဲ့ဒီလိုပဲရေးရဘူးလို့ကတခြားဘူးဒီဒီမိုကရေစီစနစ်တိုင်းမှာလူလူလွတ်မြောက်ရေးကိုပေးထားရမယ်လို့ဥစားလူလူလွတ်မြောက်ရေးကိုလည်းလက်ရှိအချိန်မှာမကြိုးစားနိုင်ဘူးဆိုလို့ရှင်ဥစ္စာနိုင်ငံကပုံပြီးအာဏာရှင်နဲ့ဆိုးရတဲ့စနစ်တစ်ခုပြန်ခံစားဒါတိုင်းဥစ္စာကမ္ဘာနိုင်ငံအသီးသီးမှာပြန်ပူပေးဆိုင်ရဟန်းနိုင်ငံတွေကပေးဆိုင်တယ်ဆိုတာအတူတူပေးဆိုင်ရတာအဲ့တော့ပေးဆိုင်တဲ့နေရာမှာဥစ္စာကဒီမိုကရေစီစနစ်ကိုရှင်းသန်းအောင်ဒီလူလူကောင်းဆောင်ရဲ့အပေါ်မှာပေါ့တကယ်အားသာယုံကြည်ပြီးတော့မှသူတို့ကလူလုံးဆောင်မှုလို့လေ။ဒါလူလူကောင်းဆောင်ပေါ်မှာဝိညာဉ်မှုလို့
။မကင်ကျောင်းကတစ္ဆဝါဒီဆရာတော်ဦးစန်ဒီမာကလည်းအခုလိုမိန့်ကြားပါတယ်
။ဒီလူလူကတော့သိခံပြီးတော့2008အဲဆုံးမှဖျက်သိမ်းနိုင်မှုဆိုရင်တော့ပြင်ဆင်ရေးပေါ့။အဲသူတို့စောင့်စားနေကြတယ်ယုံကြည်တယ်ပေါ့။အားကိုးတယ်ပေါ့။အခုမိမိတို့တင်ပြောက်ထားတဲ့လူလူအစိုးရကိုယုံကြည်တယ်အားကိုးတယ်။အဲနှုတ်ပြီးလိမ့်မယ်လို့လည်းပဲဦးစင်းတို့ကမျှော်လင့်နေတာ။ဒီနေ့အချိန်ဒီပဲဖြစ်လာဘူးဆိုရင်လည်းပြည်သူလူထုအနေနဲ့တရားသောနည်းနဲ့ပေါ့ညံ့ညတ်တာရှီကံဥပဒေပြင်ဆင်ရေးသို့မဟုတ်ဖျက်သိမ်းရေးကိုပြုလုပ်ကြမလဲဆိုတဲ့အမျိုးဒီနိုင်ငံရေးအင်အားစုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာပြည်သူလူထုအနေနဲ့ပူးပေါင်းပြီးတော့ပါဝင်ဖို့အဦးဆုံးအနေနဲ့မေတ္တာရပ်ခံတယ
်2008ရှီဝါယောင်တော်လိုင်းခေါ်တန်ကားလှုပ်ရှားမှုပါပခုတ်ကူမြို့မှာတန်ကားတို့တပားကိုအာနာပိုင်ဒီဘက်ကရိုက်နှက်ခဲ့တဲ့အမှုနဲ့ပြည်သူတွေကစောင်းနေကြက်တဲပြီးကုံစိမ့်နှုံကြီးမြင့်မှုကိုတောင်းယူဖြစ်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့ရဖြစ်ပါတယ်ဒီလှုပ်ရှားမှုမှာရင်းနှီးပေးဆက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့မျှော်မှန်းချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးလှေကြုံစည်းသူတွေကြောင့်ပျက်စီးခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေတဲတွေနဲ့အခြေအနေရရက်ကိုပြောင်းလဲနိုင်ဖို့နိုင်ငံကိုဦးဆောင်နေတဲ့တာဝန်ရှိသူတွေကြားနိုင်ငံရေးရစိတ်ဆက်ညှိနှိုင်းဖြေရှားရဲ့နည်းနဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေပါဝင်ဆုံးဖြတ်ဖြေရှားရဲ့နည်းနဲ့သာဖြေရှင်းနိုင်လိမ့်မယ်လို့လည်းတန်ခါတော်တွေကမိန့်ကြားသွားကြပါတယ်ခင်ဗျာ